ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဒုတိယအကြိမ်သမ္မတကျန်းသက်စွာကျင်းစုပွဲမတိုင်ခင်မနေ့စနေနေ့ကတော့မိသားစုဝင်တွေပါဝင်သူကိုထောက်ခံသူတွေနဲ့နိုင်ငံရေးမဟာမိတ်တွေနဲ့အတူဝါရှင်တန်ဒီစီမြို့တော်မှာအောင်ပွဲခံခဲ့ပါတယ်။ဒါဟာဒေါ်နယ်ထရမ့်အတွက်တော့လွန်ခဲ့တဲ့၄နှစ်ကရွေးကောက်ပွဲရှုံးပြီးတော့သူ့ကိုထောက်ခံသူတွေလွှတ်တော်ကိုတိုက်ခိုက်ပြီးတဲ့နောက်ဝါရှင်တန်ကိုအောင်ပွဲနဲ့ပြန်လာတာဖြစ်ပါတယ်။ဝါရှင်တန်မြို့တော်ကနေမိုင်30ဝေးတဲ့ဗာဂျီးနီးယားပြည်နယ်စတာလင်မှာရှိတဲ့ Trump National Golf Club မှာစုဝေးခဲ့ကြပြီးတော့မီရှူမီပန်းတွေတေးသချင်းတွေနဲ့အောင်ပွဲခံခဲ့တာဖြစ်ပါတယ်။ဒီခန်းနာကိုတက်လာတဲ့သူတွေကိုဒေါ်နယ် Trump ကစကားပြောခဲ့ပြီးတော့ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှု Glenn Youngkin Amazon ကုမ္ပဏီတည်ထောင်သူ Jeff Bezos နဲ့သူ့ရဲ့အရှေ့အလယ်ပိုင်းဒေသဆိုင်ရာတန်တမန် Steve Witkoff တို့ကိုနံပါတ်တက်ပြီးတော့အသီးမတ်ပြုချီးကျူးပြောဆိုသွားခဲ့ပြီးတော့ Steve Witkoff ကိုတော့ဒီနေ့ကစာပြီးIsrael နဲ့ Hamas တို့ကြားအပြစ်ခတ်ရစဲကိစ္စဖြစ်လာအောင်ပြီးခဲ့တဲ့သတင်းဘက်ကစစ်သည်ညီနိုင်ပေးခဲ့တဲ့အတွက်တကယ်တော်တဲ့စစ်သည်ညီနိုင်သူဖြစ်တယ်ဆိုပြီးတော့လည်းချီးကျူးပြောဆိုသွားခဲ့ပါတယ်။နောက်ပြန်ကြရင် Washington DC ကအမေရိကန်လွှတ်တော်အနောက်ဘက်ခြမ်းမှာပြုလုပ်မဲ့သမ္မတကျန်းသက်စွာကျင်းစုပွဲကိုတော့ရာသီဥတုအလွန်အေးမှဖြစ်တဲ့အတွက်လွှတ်တော်အတွင်းမှာပြောင်းပြီးတော့ကျင်းပသွားမှာဖြစ်ပါတယ်။ဒါဟာ1985ခုနှစ်ကသမ္မတ Ronald Reagan ဒုတိယအကြိမ်သမ္မတကျန်းသက်စွာကျင်းစုပွဲကိုအခုလိုပဲရာသီဥတုအရန်အေးလို့လွှတ်တော်အတွင်းမှာပြောင်းရွှေ့ကျင်းပပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်တဲ့လွှတ်တော်ထဲမှာကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ။